မေလတရက်နေ့မှာကြာရောက်တဲ့မေဒင်းကမ္ဘာအလုံသမားနေ့မှာလူတွေစုဝေးချီတက်ကြမှာဖြစ်တဲ့အတွက်ကမ္ဘာမြို့ကြီးတွေမှာရဲလုံခြုံရေးတွေတိုးချထားပြီးဒရုန်းယာဉ်တွေကအသုံးပြုထားပါတယ်။မေဒင်းနေ့ကိုနိုင်ငံတော်အားလည်းရဲ့အဖြစ်နိုင်ငံပေါင်း80ကျော်မှတက်မှတ်ထားတာပါ။အဝါရောင်ရောင်ပြန်အင်ဂျင်ဝတ်ပြီးတော့အစိုးရစန့်ကျင်ဆန္ဒပြပွဲတွေနဲ့အကြမ်းဖက်မှုတွေပါရှိနေတဲ့ပြင်သစ်နိုင်ငံမှာလည်းမြို့တော်ပါရီတဝိုက်ရဲအင်အား9400နဲ့ဒါဇင်နဲ့ချီတဲ့ဒရုန်းယာဉ်တွေအသုံးပြုဖို့စီစဉ်နေပါတယ်။ပါရီမြို့နယ်နိုင်ငံသဝန်းကလမ်းမတွေပေါ်မှာဒီကနေ့မေဒင်းနေ့အထိမ်းအမှတ်ချီတက်ကြတဲ့အခါအဝါရောင်ရောင်မြန်အင်ဂျင်ဝတ်တဲ့ဆန္ဒပြသူတွေ၊ယူနီယံလုပ်သားတွေနဲ့အစွန်းရောက်လှုပ်ရှားသူတွေပူးပေါင်းသွားနိုင်တဲ့အနေရှိတယ်လို့ပြင်သစ်ပြည်ထောင်စုဝန်ကြီးခရစ်စတိုဖာကက်စတီနာကပြောပါတယ်။လုံခြုံရေးတိုးမြှင့်ချတာဟာဆန္ဒပြသူတွေကိုအကာအကွယ်ပေးဖို့တာမကပါရီမြို့ကိုအထူးကြုံမြို့တော်ဖြစ်အောင်လုပ်ဖို့ဆိုတဲ့လူမှုကွန်ရက်တွေပေါ်ကလုံဆော်စည်းရုံးနေတဲ့အပေါ်ကာကွယ်ဖို့လည်းဖြစ်တယ်လို့ပြောပါတယ်။ဂျာမနီနိုင်ငံမှာလည်းလူတွေဆန္ဒထုတ်ပေါ်ဖို့ One May Revolutionaries အဖွဲ့ကတရင်မနဲ့ချီတိုက်တွန်းနေသလိုမြို့တော်ဘာလင်မှာလည်းလုံခြုံရေးအင်အား9500အထိချထားရပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ချက်ကဒါမှလည်းလူ4000လောက်လမ်းမထွက်ဆန္ဒပြမယ်လို့ခန့်မှန်းထားတဲ့အတွက်လုံခြုံရေးတွေတိုးမြင့်ထားတယ်လို့ရဲဌာနပြောခွင့်ရသူကပြောပါတယ်။ဒါအပြင်မေဒီဆန္ဒပြပွဲတွေနှစ်နဲ့ချီကျင်းပလာတဲ့တူရကီနိုင်ငံအစ္စတန်ဘူမြို့တက်ဆင်ရင်းမြင်ကိုလည်းရဲတို့ကအကာအရနဲ့ချပြီးတော့ပိတ်ဆို့ထားပါတယ်။ဒီရင်းမြင်မှာ1989ခုနှစ်ကဆန္ဒပြသူတွေထဲဘေးအဆောက်အဦတစ်ခုကနေတနက်နဲ့ပစ်ခဲ့တဲ့အတွက်လူ34ဦးသေဆုံးပြီးတော့ရာနဲ့ချီဒဏ်ရာရခဲ့ပေမဲ့လက်တယ်မပေါ်ခဲ့ပါဘူး။အီရန်နိုင်ငံမှာလည်းချီတက်ပွဲလုပ်ဖို့စီစဉ်တဲ့လွတ်လပ်တဲ့အလုံသမားတမကအဖွဲ့ဝင်12ဦးကိုတာဝန်ရှိသူတွေကဖမ်းဆီးလိုက်ကြောင်းဒေတာရင်တဲ့တွေကဖော်ပြပါရယ်